နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြမှုနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့ဆက်လက်ရုံးထုတ်စစ်ဆေးရမှာသတင်းသမားတွေကိုအထက်အမိန့်အရာထောင်ချောက်ဆင်ဖမ်းဆီးခဲ့ကြောင်းတရားလိုပြသက်သေတဦးဖြစ်တဲ့ရဲအယားရှိကထွက်ဆိုသွားပါတယ်။အကျိုးဆောင်ရှေ့နေတွေကတော့သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုလျှို့ဝှက်အထောက်အထားတွေပေးအပ်ခဲ့မှုနဲ့ဆက်နွယ်ပြီးအရေးယူခံထားရတဲ့ဒုရဲမှုမိုးရံနိုင်ရထွက်ဆိုချက်အပေါ်အခြေခံပြီးအမှုတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ဖန်စီကန်ရိုက်တာသတင်းတောက်နူးမှုကိုဒီကနေ့ရန်ကုန်တိုင်းမြောက်ပိုင်းခရင်တရားရုံးမှာစစ်ဆေးရမှာဒုရဲတက်ကျက်နိုင်လင်းဆိုသူနဲ့နောက်တဦးတို့ကရိုက်တာသတင်းတောက်နှစ်ယောက်နဲ့ရန်ကုန်မြို့ကစတုဆိုင်ဒီဆိုင်မှာချင်းဆိုပြီးဖန်စီဖို့စီစဉ်ခဲ့တဲ့အကြောင်းတရားလိုပြတက်တည်သူဖြစ်တဲ့အမတ်ရှစ်လုံညုံရင်ရဲတရင်ကဒုရဲမှုမိုးရံနိုင်ကထွက်ဆိုခဲ့တာပါ။သတင်းတော်နှူးကိုတပ်သိကံထောက်ထားတွေပေးပြီးဖမ်းဆီးနိုင်အောင်ရဲမှုချုပ်တင်ကိုကညွှန်ကြားခဲ့ကြောင်းလဲပထမဆုံးအချိန်တရားခွင်ကိုရောက်ရှိလာတဲ့ဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့ကြောင်းအကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ
်။အဲလင်းကအဲတင်ကိုကိုရဲမှုချုပ်တင်ကိုကိုပြန်တင်ပို့နေတာပြောတော့အဲဒီဝါလုံးတို့ကိုအဲစားတော့ဆိုင်တစ်ခုထဲမှာခေါ်သွားပြီးတော့အဲဒီစားတော့ဆိုင်ထဲမှာဟိုလုပ်တယ်ဒီစားတဲ့တင်ပြီးတယ်ပေးပြီးတော့ဝါလုံးတို့ပြန်ထွက်မှာအဲဒီဟိုဟာလေးနဲ့စီစဉ်ထားတဲ့အတိုင်းပေါ့လေအဲဒီလုံမေးတပ်ဖွဲ့တွေကဝါလုံးကိုဖမ်းနေဆိုတဲ့အကြောင်းပြန်ပြီးတော့တည်တည်ပို့နေတယ်လို့သူကြားတာလေဆိုပြီးတော့အလားဟိုအထွက်သွားတာအဲရဲရဲကြီးကြီးလို့လည်းအကုန်ပြောတယ်အဲဝါလုံးကိုလွတ်သွားလို့ရှိရင်တော့မင်းတို့ကောင်တွေအကုန်လုံးချုပ်ရဲရောက်သွားမယ်လို့ဝါလုံးငောက်တယ်တဲ့နောက်ပြီးတော့မှအဲဒီဟိုဝါလုံးနဲ့မတွေ့ရသေးဘူးဆိုတော့နိုင်လင်းကိုအဲအဆိုရဝါလုံးရှိကိုဖုန်းဆက်လိုက်တွေ့မယ်လို့ပြောလိုက်ဆိုပြီးတော့ဆက်ခိုင်းတယ်တဲ့အဲဆက်ခိုင်းပြီးတဲ့အခါကျတော့နိုင်လင်းကိုအဲစာရီအထုပ်နှစ်ထုပ်ပြီးတယ်အဲ့ဒါကိုဘာလုံးလက်ထဲကိုထည့်နော်ရအောင်ထည့်ဆိုပြီးပြောတယ်တဲ့နောက်သူတို့တော်တော်ကြာတယ်ပေါ့ဗျာနော်တော်တော်ကလေးကြာတဲ့အခါကျတော့အဲ့ဒီဟိုဟာနဲ့နိုင်လင်းနဲ့ဟိုတယောက်နဲ့ပြန်ရောက်လာတယ်တဲ့ရောက်လာပြီးတော့အဲ့ခိုင်းတဲ့အတိုင်းလုတ်ခဲ့ပြီးဘာလုံးလက်ဖမ်းမိသွားပြီလို့ပြောတယ်တဲ့
ရိုက်တာသတင်းတော်နူဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းဖမ်းဆီးခဲ့ချိန်မှာတော့လုံညိုကြီးရဲ့တပ်ဖွဲ့ကဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချုပ်ကြီးခင်မောင်လင်းတို့နှူးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလိုဝတ်ချက်ဥပဒေပုံမှန်ရဲစည်းကမ်းထိန်းသိမ်းဥပဒေနဲ့အရေးယူမှာဖြစ်ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါဒူရဲမှုမိုးရံနိုင်တဲ့ထွက်ဆိုချက်ပြီးမှာပဲဥပဒေအရရှိကရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်မကန့်ညီတဲ့အတွက်မယုံကြည်တိုက်တဲ့တပ်တွေအဖြစ်သတ်မှတ်ဖို့ရှောင်လဲခဲ့တာပါတရားလိုဘက်ကရှောက်လဲချက်ပေါ်နှစ်ဖက်ရှိနေတွေနောက်တစ်ချိန်ရုံချင်းမှာရှောက်လဲဖို့စီစဉ်ထားကြောင်းလဲအကျိုးဆောင်ရှိနေနောက်တူးဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ
်ဟိုရဲစကူတရားရဲစကူခေါ်တာပေါ့နော်ဒီရဲစီမှာထွက်ထားတဲ့ထွက်ချက်တွေနဲ့တရားရုံမှာထွက်ထားတဲ့ထွက်ချက်တွေကိုလည်းရှိတာလေဒီ160နဲ့ရာသီကျင်းလုံး160နဲ့ရာတိုက်ဆိုင်စစ်ဆေးရနောက်တကနောက်ဆုံးအခုကျွန်တော်တို့ပြီးသွားတဲ့အဆင့်ကပဲပြတ်သွားလဲဆိုတော့ဒီဥပဒေရာရှိဘက်ကဒီရဲမှုဒူရဲမှုမုံရနိုင်ကိုဟိုမယုံကြည်ထိုင်တော့တပ်တွေဖြစ်ကြောင်းပေါ့နော်ပညာဖို့အတွက်လျှောက်တယ်အဲ့ဒီဟာကိုကျွန်တော်တို့ကကန့်ကွက်ထားတဲ့အတွက်နားမဲ့ယုံကြည်မှနှစ်ဖက်ချက်ချင်းနဲ့လျှောက်လို့ကြပေးရမယ်အဲ့ဒါကိုရောင်းအောင်ကြားနာမယ်ပေါ့
ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရခိုင်မင်းနဲ့မောင်တော်ဘူးတိတောင်ဒေတာကလုံညိုကြီးတာဝန်ထမ်းဆောင်ပြီးပြန်လာတဲ့တပ်ဖွဲ့ဝင်တွေကိုချီးကပ်ပြီးတပ်ဖွဲ့နဲ့သက်ဆိုင်တဲ့လုံညိုကြီးစာရွက်စာတမ်းတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူဆောင်ရွက်ခဲ့လို့1923ခုနှစ်မြန်မာနိုင်ငံအစိုးရလိုဝတ်ချက်ဥပဒေပုံမှန်သုံးနဲ့အမှုဝင်ထားခဲ့တာဖြစ်ပါတယ်ဒီမှုကိုစွဲချက်မတင်ပဲပလက်ဖို့ရှောက်ထားခဲ့တာကိုလည်းပြီးခဲ့တဲ့ရုံချိန်မှာတရားသူကြီးကပယ်ချခဲ့ပါသေးတယ်။တရားလူပြသက်တင်25ရောက်တင်ပြထားခဲ့ပြီးတော့18ရောက်ကိုစစ်ဆေးပြီးပြပါတယ်။လာမယ့်15ချိန်မြောက်ရုံချိန်ကိုတောက်ကြနေမှာထပ်မံချိန်ဆခဲ့ပါတယ်ခင်ဗျာ။